မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့အတူတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြောင်းမလေးရှားနိုင်ငံပိုင်သတင်းမှဖော်ပြထားပါတယ်။ဒီလိုတွေ့ဆုံဆွေးနွေးရမှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။မလေးရှားနိုင်ငံကွာလာလမ်ပူမှာလုပ်တဲ့ဒီဆွေးနွေးမှုမှာဆိုရင်စင်ကာပူနိုင်ငံသားဝန်ကြီးဟောင်းလည်းနောက်ပိုင်းမှာပါဝင်ခဲ့တယ်လို့သိရပါတယ်။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံကတာဝန်ယူပြီးတဲ့နောက်ပိုင်းထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကိုမလေးရှားဝန်ကြီးချုပ်ကပုံကိုရေးအကြံပေးဖြစ်တာဝန်ပေးထားတာပါမြန်မာနိုင်ငံမှာပြည်ပခါတွေကိုအဆုံးသက်စေရေးနဲ့ရွေးကောက်ပွဲကျင်းပပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်မှုအတွက်ပြီးခဲ့တဲ့လကလန်ဂဝီမှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းအာဆီယံကစစ်ကောင်စီကိုတွန်းအားပေးမှုတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကျပ်အတည်းတွေဖြေရှင်းရေးအာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပေမယ့်အကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအဆင့်မြင့်စည်းဝေးတွေမှာတက်ရောက်ခွင့်လဲတားမြစ်ထားပါတယ်ရှင်